တဆယ်တည်းမှာပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်ကိုပြစ်တင်ရှုတ်ချကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုတလွှားပြည်နယ်တချို့မှာမြန်မာတွေဆန္ဒကြကြတဲ့အကြောင်းကိုလည်းတင်ပြခြင်းပါပဲမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်နိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဟာမတရားတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးအမေရိကန်အရှိတ်အဝါဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပြည်နယ်ကမြန်မာ60ကျော်ဟာဗိုလ်တုနေ့မွန်လယ်ပိုင်းဝါရှင်တန်ဒီစီမြို့မှာရှိတဲ့မြန်မာစစ်တပ်ရုံရှိဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့အကြောင်းရင်းကိုမိုက်အီအေကခုလိုရှင်းပြပါဗျာကျွန်တော်တို
့ဒီဒီမိုကရေစီဒီစနစ်ကိုကျင့်သုံးမယ်ပေါ်ဆောင်မယ်ဆိုပြီးတော့ဒီလိုဆန္ဒနဲ့ရဲ့တင်းရောက်ထားရှိပြီးရဖြစ်တဲ့ဒီ LLD အရာကိုမြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့နိုင်ငံတော်အာဏာကိုမတရားပိတ်ပတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာမချိန်တဲ့လူတွေပေါ့နော်ဒီဟာဟိုမချိန်တဲ့လူတွေကနေပြီးတော့ဝါရှင်တန်ဒီစီမှာရှိရဲ့စစ်တပ်ရုံးရှိကိုလာရောက်ပြီးတော့စုစည်းပြီးတော့ဟောဆန္ဒလာဖော်ထုတ်နေပါတယ်စစ်တပ်အာဏာပြန်ပြုတ်ရုပ်သိမ်းဖို့ပြီးရခါကျတော့2020ရေကောက်ပွဲရလက်ကိုအကောင့်ချေပေါ့အတိမတ်ကြည့်ပြီးသူဆရာမြတ်တော်မရှိဘူးဆိုတာကိုတက္ကမလုံးဝသိအောင်ကျွန်တော်တို့ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။မနေ့တုန်းကဟိုဟာ UN မှာရုရှားနဲ့တရုတ်နိုင်ငံကနေပြီးတော့ပယ်ချလိုက်တဲ့ဟာကိုကျွန်တော်တို့လက်မခံပါဘူး။ဒီဟာကိုဆက်ပြီးတော့ကျွန်တော်တို့ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတ
ယ်။မြန်မာနယ်ဝါးတွေအနေများတဲ့အိန္ဒိယနာပြည်နယ်ကမြန်မာ300ဝန်းကျင်ကလည်းအိန္ဒိယနာပလစ်မြို့လေကောင်မှာဖေဖော်ဝါရီလ3ရက်နေ့လယ်ပိုင်းမှာဆန္ဒပြခဲ့ကြကြောင်းစနပြပွဲမှာပါဝင်တဲ့ကိုရာစာတင့်ဆွေကပြောပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ဒီအင်ဒီယနာပိုလစ်မြို့အင်ဒီယနာမှာစနပြကြတယ်အဲစတော့လူကြီးကန်တ250နဲ့ပေါ့နော်ကျွန်တော်လောက်ထားတယ်ဆိုတော့ကြမ်းမကြီးကန်ဘုကန်လိုက်နေရပေါ့နော်အဲဒါလူပိုးပြလာဆိုတော့လည်းလည်းခွဲရတယ်စနပြတဲ့အကြောင်းကြီးကတော့ဒီမော်ဂျီမှာစစ်အာဏာရှင်ရနေပြီးမှအာဏာသိမ်းတဲ့ကိစ္စကိုကျွန်တော်ရှုံချတယ်အဲပြီးတော့မော်ဂျီမှာဒူရီရခက်ခဲတွေနဲ့ကျွန်တော်တို့တူတူတတိသသားရဲ့ရှိရဆိုအကြောင်းပြသခြင်းနဲ့ပြီးတော့ကနေနိုင်ငံတကာမှာရှိတဲ့အတိုင်းအဝိုင်းတွေနဲ့ကျွန်တော်မြန်မာစစ်စိုးရအောင်ဖိပါပေးဖို့အတွက်ဖြစ်ပါတယ်။ကျွန်တော်အဓိက၃ချက်ပါပဲ။ဟိုဖန်ဆီးခံထားတဲ့ကျွန်တော်နိုင်ငံရေးကောင်းဆောင်တွေဒီဒီမိုကရေစီရပြောင်းထားတဲ့ကောင်းဆောင်တွေကိုပြန်လှုပ်ပေးပါဆိုတဲ့အကြောင်းပြီးတော့နိုင်ငံတကာကဒီမြန်မာစစ်အုပ်စုကိုဖိအားပေးဖို့ဆိုတဲ့အကြောင်းကိုကျွန်တော်အဓိက၃ချက်နဲ့ကျွန်တော်တို့တောက်ဆိုကြပါတယ်
။အလားတူဂျော်ဂျီယာပြည်နယ်မှာရှိတဲ့မြန်မာအတော်များများကလည်း CNN ရုပ်သံဌာနရှိမှဆန္ဒပြခဲ့ကြောင်းဦးဆောင်ပါဝင်တဲ့ကိုဇော်ကြီးကပြောပါတယ်။
ဒီကအကြောင်းရင်းချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံကိုမင်းအောင်လှိုင်ဦးစီးတဲ့စစ်စွာနေပြီးတော့မတရားသဖြင့်မဲစရင်ကိုအကြောင်းပြပြီးတော့ဒေါက်တာမြို့ပါဝင်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့ခေါင်းဆောင်တွေစံဃာတော်တွေကိုမတရားဖမ်းဆီးခြင်းပေါ်မှာဌာနသိရင်ကိုကျွန်တော်တို့လုံးဝစန့်ကျင်တဲ့အကြောင်းကိုကျွန်တော်တို့ဒီဂျော်ဂျီယာရောက်အမေရိကန်နိုင်ငံသားများအနေနဲ့ဗမာပြည်သားများအနေနဲ့ဆန္ဒပြဖို့ကျွန်တော်တို့ပြုလုပ်ခြင်းဖြစ်ပါတယ်ကျွန်တော်တို့တောင်းဆိုတာကတော့ဒေါက်တာဆောင်ကြီးကိုပြန်လုပ်ပေးရေးသမ္မတကြီးဦးဝင်းကိုပြန်လုပ်ပေးရေးနောက်ပြီးတော့ဒီပန်းစည်းကြတဲ့အမှုပညာကိုအမှုပညာရှင်များကိုလှုပ်ပြီးချက်ချင်းလို့ဆိုတဲ့ဇကားကိုပဲကျွန်တော်တို့အသုံးပြုပြောပါတယ်။နောက်တစ်ခါကျွန်တော်တို့ပါပြောလဲဆိုတော့စစ်စောရဲ့အုတ်ချုပ်မှုဟာကျွန်တော်တို့ပြည်သူလူထုကိုနှစ်ပေါင်းများစွာခါသီးခံစားရတဲ့ဟာတွေကိုထပ်မံဖြစ်ပေါ်လာတဲ့အတွက်ကိုရှုတ်ချကြရင်လောက်ရခြင်းဖြစ်ပါတယ
်။အမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလဲဖေဖော်ဝါရီ2ရက်နေ့ကမြန်မာ900ဝန်းကျင်ဆန္ဒပြခဲ့တဲ့အကြောင်းကိုတော့ဆန်ဖရန်မြို့ကန်ဦးကိုကိုလေးကပြောပါတယ်။
ဆန္ဒပြတဲ့အဓိကအချက်ကတော့ဒီဗိုလ်ချုပ်မင်းအောင်လှိုင်စစ်အာဏာရှင်တစုက2008ဥပဒေကိုကျော်လွန်ပြီးတော့တရားမဝင်မဲ့အာဏာသိမ်းယူခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့လူတွေအားလုံးကမြန်မာတွေအားလုံးကထွက်ပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်လူတွေတော့900ဝန်းကျင်လောက်လာပါတယ်ကျွန်တော်တို့တောင်းဆိုချက်ကတော့အဖမ်းခံထားတဲ့ဒေါ်ဆန်းစုကြည်သမရာဦးဦးမြင့်အပါဝင်ရှိသမျှဖန်ထားတဲ့လူတွေအားလုံးကိုချက်ချင်းလွတ်ပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တဲ့နှစ်ကဒီကမ္ဘာ့ကုလသမဂ္ဂ United Nation Member တွေဖြစ်ကြတဲ့နိုင်ငံတွေအားလုံးကဝိုင်းပြီးတော့ကူညီပေးဖို့တကူကျွန်တော်တောင်းဆိုခဲ့ပါတယ်ဗျာ
ဒါအပြင်နယူးယောက်မြို့မှာလည်းပြီးခဲ့တဲ့တနင်္လာနေ့ကမြန်မာတွေကုလသမဂ္ဂရုံးရှိဆန္ဒပြခဲ့ကြသလိုအိန္ဒိယရောက်မြန်မာနိုင်ငံသားတွေကလည်းနေဆက်မီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာစစ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဘုဒ္ဓနေ့ကကျင်းပခဲ့ပါတယ်